Indonesia နိုင်ငံက Asian Games လက်ခံကျင်းပတဲ့အာရှအကစားပွဲတော် Asian Games မြို့သားပေါ်လုံးပြိုင်ပွဲပိုလူပွဲကိုစနေနေ့ကဆင်မြန်ကစားတာမှာတောင်ကိုရီးယားကဂျပန်ကို2-0နဲ့အနိုင်ရသွားပါတယ်။မိနစ်90ကြည့်တဲ့အချိန်ထိတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ပေအချိန်ပိုကစားတဲ့အခါမှသာတောင်ကိုရီးယားက2-0အရင်သွင်းပြီးပွဲပြီးကနေ5မိနစ်လောက်မှာမှဂျပန်က6-2ပဲပြန်သွင်းနိုင်တာပါ။တောင်ကိုရီးယားအသင်းဒီပွဲမှာရွှေတစည်းစုစကူးလက်နေတာကြောင့်U23 ပြိုင်ပွဲမှာတက်ကြော်အတင်းသားတူအဖြစ်ဝင်ပြိုင်ခွင့်ရသူအသက်26နှစ်အရွယ်အတင်းကောင်းဆောင်စွန်ယုံမင်းဟာမဖြစ်မနေစစ်မှုထမ်းရမယ့်တာဝန်ကနေကင်းလွတ်ခွင့်ရသွားပါတယ်။စွန်ယုံမင်းဟာအင်္ဂလန်ပရီးမီးယားလိစပါအသင်းမှာကစားနေတာဖြစ်ပြီးဒီအာရှအားကစားပွဲတော်မှာတောင်ကိုရီးယားအသင်းအတွက်ကစားခွင့်ရဖို့စပါအသင်းကခွင့်ပြုထားတာပါ။အသက်22နှစ်ပြည့်ပြီးသူတောင်ကိုရီးယားမျိုးသားတိုင်းဟာမြောက်ကိုရီးယားရန်ကနေကာဝယ်ဖို့အတွက်မဖြစ်မနေစစ်မှုထမ်းကြရပါတယ်။ဒါပေမဲ့အာရှအားကစားပွဲတော်မှာရွှေတစ်စည်းရတဲ့အားကစားသမားတွေအိုလံပစ်အားကစားပွဲတော်မှာရွှေငွေကြေးစုတစိတ်တခုခုရတဲ့အားကစားသမားတွေကိုစစ်မှုထမ်းတာဝန်ကနေကင်းလွတ်ခွင့်ပြုထားပါတယ်။စနေနေ့တည်းမှာပဲစင်ပြန်ကစားတဲ့တရားလူပွဲမှာတော့ဗီယက်နမ်နဲ့ UAE အတင်းတို့မိနစ်90ပြည့်ပြီးတဲ့နောက်တစ်ဖက်တစ်ကိုယ်စီနဲ့တည်ရဖြစ်နေတဲ့အတွက်ပင်လီကန်ပြီးဆုံးဖြတ်တာမှာ UAE က၅လုံးစလုံးဝင်ပြီးဗီယက်နမ်က၃လုံးပဲဝင်တာကြောင့် UAE အတင်းကတတိယကြေးတစိတ်စုကိုကျသွားပါတယ်။